မြန်မာစစ်စိုးရရဲ့ဝန်ကြီးချုပ်ဦးသိန်းစိန်ကိုနိုင်ငံတော်သမ္မတအဖြစ်ခုချင်းပါနေတဲ့နေပြည်တော်ကလွှတ်တော်မှာမြေတုံးကပဲရွေးချယ်လိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကတော့မြန်မာပြည်မှာအပြောင်းလဲတွေဖြစ်ပေါ်လာဖို့အစပြုတဲ့သဘောပဲလို့မျှော်လင့်နေ။မြန်မာပြည်အတွက်အရေးကြီးတဲ့အခွင့်အလမ်းတစ်ရပ်ဆိုတဲ့သဘောပဲလို့လည်းသူကဆိုပါတယ်။ကုလသမဂ္ဂဟာမြန်မာပြည်ကအစိုးရတဲ့အပြင်တိုင်းပြည်မှာအရေးပါတဲ့အင်အားစုတွေရဲ့ခေါင်းဆောင်တွေနဲ့မြန်မာပြည်ဒီမိုကရေစီထွန်းကားရေးတိုင်းပြည်တိုးတက်ရေးနဲ့တည်ငြိမ်ရေးတွေဖြစ်ပေါ်လာအောင်လှုပ်ဆောင်သွားဖို့အစဉ်နဲ့ဖြစ်နေပါပြီလို့လည်းပြောပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကတော့ဦးသိန်းစိန်သမရရွေးခံရတာဟာအံ့ဩစရာမဟုတ်ဘူးမျှော်လင့်ထားပြီးသားပါလို့ဆိုပါတယ်ဦးသိန်းစိန်ဟာပြီးခဲ့တဲ့ AP လတုန်းကပဲဗိုလ်ချုပ်ကြီးရာဒူးကနေအနားယူပြီးတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီမှာဥက္ကဋ္ဌအဖြစ်တက်ရက်ပြောင်းပြီးတော့လှုပ်ခဲ့တာပါနိုဝင်ဘာလဇန်းကကျင်းပခဲ့တဲ့မြန်မာပြည်ကရွေးကောက်ပွဲတွေမှာတခြားနိုင်ငံရေးပါတီတွေအများပြားဝင်ပြန်ခဲ့ကြပြီမယ်လေဦးသိန်းစိန်ခေါင်းဆောင်နဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကပဲအနိုင်ရခဲ့ပြီးတော့လွှတ်တော်ကအရေးကြီးတဲ့နေရာတွေမှာလဲစစ်တပ်ကနေမကြခင်တော့ကမှဦးသိန်းစိန်လိုပဲပြောင်းလာခဲ့ကြတဲ့သူတို့ပါတီကလူလူအများစုကပဲထိမ့်ချုပ်ထားတာပါတမရရဲ့ပထမဦးဆုံးလုပ်ရမယ့်အလုပ်တွေထဲမှာအစိုးရအသစ်ဖွဲ့စည်းရေးပေါင်းဝင်ပါတယ်မြမအရေးလေးလာသုံးသက်သူတွေစိုးရိမ်နေကြတာတခုကတော့အယက်သားအုပ်ချုပ်မှုရဲ့နောက်ကနေစစ်တပ်အာဏာသုံးပြုပြီးအုပ်ချုပ်နေမလားဆိုတာပါပဲသမရအဖြစ်ရွေးချယ်တင်မြောက်ဖို့ခံရတဲ့သူတွေထဲမှာဦးသိန်းစိန်ဗိုလ်ချုပ်ကြီးတီဟာသူရတင်အောင်မြင်ဦးနဲ့ရှမ်းပြည်မှာစေကူတနေတဲ့ဒေါက်တာဆိုင်မော့ခန်းတို့ဖြစ်ပါလိမ့်ခင်ဗျာ